မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇွန်လ20ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောက်ပါအခုညနေခင်းအစီအစဉ်တွေတောင်းယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းပါညနေနားဆင်းမဲ့သတင်းတွေမှာတော့အမေရိကန်အောက်လွှတ်တော်မှာဆွေးနွေးမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းညက်ကိုထောက်ခံတဲ့အကြောင်းသမတ်တော်နဲ့ထွန်းကပြောလိုက်ပါရယ်အာဖဂန်နောက်ပိုင်းမှာဒီနေ့မနေ့အယုံတက်ချင်မတိုင်ခင်တာလီဘန်ကုန်လေးရဲ့စီးနင်းတက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတိုင်ခင်ထိုင်တဲ့သူကြီးညာပြေးသွားမှာပါ
ကောင်းပါပြီရှင်ကမ္ဘာပေါ်မှာပဋိပက္ခတွေကြောင့်အနေရရင်ကိုစွန့်ခွာထွက်ပြရသူပေါင်းဟာမကြုံစုံများပြားလာပြီးတော့ဒုက္ခသည်68တန်းခွဲထိရှိသွားပြီလို့ UNHCR ကပြောပါတယ်
There's a person forcibly displaced now every 2 seconds. These are people that are fleeing not by choice, but because they have no choice.
UNHCR ပြောခွင့်ရသူ Christopher Boyan မှာရှင်နောက်ပိုင်းမှာအပြည့်စုံကြားမှာပါ။ဒါအပြင်ဒီကနေ့ကြောက်တဲ့နိုင်ငံတကာဒုက္ခသည်များနေကိုကျင်းပခဲ့ကြတဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းနေသူတွေရဲ့လက်ရှိအခြေအနေတွေကိုကြားမှာဖြစ်တယ်လို့ကချင်စစ်ဆောင်ဒုက္ခသည်တွေအတွက်တန်ဖိုးနဲ့အင်အားတွေကိုအစိုးရကတည်ဆောက်ပေးမဲ့အကြောင်းနဲ့ရုရှားအစိုးရဟာသူရဲ့စီးပွားရေးသတင်းစိုးတချို့ကိုဖုံးကွယ်ဖို့အတွက်ကမ္ဘာဖလားပွဲကိုအသုံးချခဲ့ပုံအကြောင်းတွေကိုနောက်ပိုင်းမှာကြားမှာပါ။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်ကြီးဆွေးနွေးနေကြတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းညက်ကိုထောက်ခံကြောင်းသမ္မတဒေါ်နယ်ထရန့်ကရီပပ်ဘလစ်ကန်လွှတ်တော်မတ်တင်နဲ့မနေ့ကတွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာအမေရိကန်ကိုတရားမဝင်ဝင်ရောက်လာကြတဲ့လူကြီးတွေနဲ့ကလေးတွေကိုတရားခွဲပြီးထိန်းသိမ်းနေတဲ့သမ္မတထရန့်ရဲ့မူဝါဒတွေပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲသမ္မတနဲ့ရီပပ်ဘလစ်ကန်မတ်တွေတွေ့ဆုံခဲ့ကြတာပါ။နယ်စပ်မှာတတိုင်းကာယံမှုဥပဒေရဲ့အာဏာချက်တွေကိုပြင်ဆင်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုဖျက်ဖြစ်ဖို့နဲ့ဆွေစဉ်မျိုးဆက်ပြည်ဝင်ရနေတဲ့အစီအစဉ်တွေကိုဟန်တားဖို့တွေအပြင်မိသားစုဝင်တွေကိုခွဲခြားထိန်းသိမ်းထားတဲ့နယ်စပ်ဒေသကပြဿနာတွေကိုဖြေရှင်းဖို့တွေပါဝင်မဲ့အောက်လွှတ်တော်ကလူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းတွေကိုသမ္မတကလက်ခံအတည်ပြုခဲ့ကြောင်းလည်းအင်ဂျီရောဒုတိယပြင်ချာရေးရရှိရုရှားကပြောပါရယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အမြဲဆုံးကိုက်တွယ်ဆောင်ရွက်ဖို့သမ္မတကတိုက်တွန်းခဲ့တဲ့အကြောင်းလည်းလွှတ်တော်မှ Mark Meadows ကပြောဆိုလိုက်ကြပါ။အောက်လွှတ်တော်အမိမြင်လွန်ရွေးကော်မတီဥက္ကဋ္ဌ Republican ကိုယ်စား Michael McCaw ကလည်းသမ္မတနဲ့တွေ့ဆုံမှုပေါ်အားရချင်းတဲ့အကြောင်းပြောဆိုခဲ့တယ်လို့သူနဲ့တူလွှတ်တော်မှ Bob Goodlatte တို့ရေးဆွဲထားတဲ့ဥပဒေမူကြမ်းကိုသမ္မတကထောက်ခံကြောင်းလည်းပြောဆိုထားပါတယ်။
ကုလသမဂ္ဂလူခွင့်ရေးကောင်စီဟာသူ့ရဲ့နာမည်နဲ့မထိုက်တန်တော့ဘူးလို့ပြောဆိုပြီးလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကကြေညာပါတယ်။နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံဆိုင်ဝန်ကြီးဌာနမှလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကလူခွင့်ရေးကောင်စီဟာလူခွင့်ရေးချိုးဖောက်သူတွေကိုအကာအကွယ်ပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဗက်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။လူခွင့်ရေးကောင်စီဟာဣသရေလကိုစန့်ကျင်ဗက်လိုက်မှုကလည်းအမြင့်တွယ်နေတယ်လို့ဆွဆွဲပါတယ်။ကောင်စီမှာပြုပြင်ပြောင်းလဲရေးလုပ်ဖို့အမေရိကန်ဘက်ကပြီးခဲ့တဲ့နှစ်အတွင်းစ조사ခဲ့ပေမဲ့ဖြစ်မလာဘူးလို့လည်းသတ်မှတ်ကြီးကထပ်လောင်းပြောပါတယ်။ဗင်နီဇွဲလားတရုတ်ကျူးဘားနဲ့ကွန်ဂိုနိုင်ငံတို့ကလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးကောင်စီအဖွဲ့ဝင်တွေကိုကြည်ရင်လည်းအခြေခံအခြားဆုံးအခွင့်အရေးတွေကိုတောင်းလေးစားလိုက်နိုင်မှုမရှိတာကိုတွေ့ရမှာဖြစ်တယ်လို့သတ်မှတ်ကြီးကပြောပါတယ်။လူခွင့်ရေးကောင်စီဟာအရှက်မရှိသူတော်ကောင်းရောင်းဆောင်နေတာလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစထရီဖင်ဒူဂျယ်ရစ်ကလည်းတုံ့ပြန်ကြေညာချက်တစ်စောင်ကိုထုတ်ပါတယ်။ကုလသမဂ္ဂအထွေထွေချုပ်အနေနဲ့အမေရိကန်ပြည်ထောင်စုကိုလူခွင့်ရေးကောင်စီမှဆက်လက်ပါဝင်ဖို့လိုလားပါကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဟာကမ္ဘာတစ်လောအခွင့်အရေးတွေကိုကာကွယ်မြင့်တင်ပေးရမှာအလွန်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားကဆောင်ကင်ဂျွန်ဟွန်ဟာစီးပွားရေးနဲ့တန်တမာရေးအဓိကမားမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုလျှက်ချတွားရောက်ခဲ့ပြီးနောက်ဒီနေ့ပြည်ဝဲမြို့တော်ကိုပြန်လည်ထွက်ခွာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တမိုင်းဝင်ထိပ်သီးတွေ့ဆုံမှုပေါ်တရုတ်သမ္မတရှီရှင်းဖင်ကအားပေးခဲ့တဲ့အတွက်မြောက်ကိုရီးယားကဆောင်ကကျေးဇူးတင်စကားပြောကြားခဲ့ကြောင်းလည်းနိုင်ငံပိုင်ကိုရီးယားဘူသတင်းအေဂျင်စီကပေါ်ပြခဲ့တာပါ။နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ချစ်ချစ်ရင်းနှီးမှုခက်တဲ့တစ်ခုရဲ့ဝင်ရောက်လာပြီးဖြစ်ကြောင်းလည်းမြောက်ကိုရီးယားကဆောင်ကပြောပါရယ်။တရုတ်သမ္မတနဲ့နောက်ဆုံးချိန်တွေ့ဆုံပြီးဒီနေ့ပြန်လည်မထွက်ခွာခင်မှာပဲစက်ပြိုးရေးနည်းပညာဌာနနဲ့ရထားလမ်း ထိန်သိမ်းရေးဌာနတစ်ခုကိုလည်းတွားရောက်လည်းပတ်ပါရဲမြောက်ကိုရဲခေါင်းဆောင်ကတော့တရုတ်သမ္မတကမနေ့တုန်းကပဲပေကျင်းမြို့တော်မှာရှိတဲ့ပြည်သူ့ခန်းမမှာလက်ခံကျူဆူခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားထက်သီးတွဲဆမှုဟာကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာကိုနိုင်ငံရေးအရာဖြစ်ရှင်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းတစ်လမ်းဖြစ်ကြောင်းနဲ့တွဲဆမှုရလဒ်တွေကိုအကောင့်ထဲပို့နိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းတရုတ်သမ္မတကိုကူကွယ်ပြီးတရင်ကဖော်ပြပါရဲကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার နဲ့ကင်းစင်မှုနဲ့အပြန်အလှန်ဖြစ်ဖြစ်အမေရိကန်ကလုံခြုံရေးအတွက်အာမခံချက်ပေးဖို့မြောက်ကိုရီးယားအတွက်မချေနှက်စရာဖြစ်နေရတဲ့တောင်ကိုရီးယားနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုဆန့်ကန့်ထားဖို့လဲအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ပထမဆုံးအချိန်ထိပ်သီးတွေ့ဆုံပွဲမှာသဘောတူထားကြတာပါဒီနိုင်ငံကိုမြောက်ကိုရီးယားခေါင်းဆောင်တွားရောက်ခဲ့တာအခုဒီချိန်နဲ့ပါဆိုရင်တော့ဒီနေ့အတွင်းမှာပဲ၃ချိန်ရှိသွားပါပြီဒီနေ့ဆုံးသတ်မဲ့ခီးစင်နဲ့ပတ်သက်တဲ့အစီအစဉ်တွေကိုတော့ခီးစင်မဆုံးရင်တိုင်ငင်ထိတရားဝင်ကြေညာပြောဆိုတာမျိုးတော့မရှိပါဘူး
တရုတ်သွင်းကုန်ရဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခွန်တိုးကောက်ဖို့ချင်းချောက်လိုက်တာဟာဆိုရင်အဆုံးစွန်ဖိအားပေးအကြက်ကင်မှုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုလိုက်ပြီးလက်တုံ့ပြန်မယ်လို့လည်းချင်းချောက်ထားပါတယ်တရုတ်အနေနဲ့လုံပုံကင်မှုမပြောင်းလဲဘူးဆိုရင်တော့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမဲ့အမေရိကန်သမ္မတထရန့်ရဲ့အစီအစဉ်ကိုမနေ့အင်ကာနေတုန်းကတရုတ်အစိုးရကတုံ့ပြန်တာပါဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့သမ္မတကညွှန်ကြားထားပြီးဖြစ်ပါတယ်။အခုတခါဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်100ရာခိုင်နှုန်းကောက်ဖို့အမေရိကန်သမ္မတကစဉ်းစားတာဖြစ်ပါတယ်။ဒီပြစ်ဒဏ်ပေးဆောင်ရွက်မှုကိုနောက်လာအတွင်းဆောင်ရွက်ဖို့စီစဉ်ထားပြီးတရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်အနေအထားရှိနေပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6:00ခွဲကနေညနေ9:00အထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ပုံထိုးနဲ့ညနေခင်းသတင်းတွေကိုဆက်လက်ရှင်းညာနေပါတယ်အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနေ့မနေ့အာရုံတက်ချိန်တိုင်းကတာလီဘန်တပ်ဖွဲ့တွေရဲ့စီးနင်းတက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စင်တွေရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလယာယီပြစ်ခတ်ရဆက်ထားခဲ့ပြီးတဲ့နောက်တပ်ဖွဲ့တွေတက်ခတ်ခဲ့တဲ့အထက်မှာအသေးပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။ဘက်ကစ်ပြည်နယ်ပလာမကပ်ခရိုင်မှာရှိတဲ့အာဖဂန်စစ်တပ်ကင်းစခန်းတွေကိုတာလီဘန်တွေစီးနင်းတက်ခတ်ရတာအပြင်းထန်တိုက်ပွဲတွေဖြစ်ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေများခဲ့ကြောင်းလည်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။တိုက်ပွဲဖြစ်တဲ့နေရာကိုဥတီလာတဲ့စစ်ကားတန်းတွေကိုတာလီဘန်တွေချုပ်ကိုတက်ခတ်ခဲ့ရတာအစိုးရတပ်ဖွဲ့ဝင်30တိစုံးခဲ့တာဖြစ်ကြောင်းလဲပြည်내အုပ်ချုပ်ရေးမှူးအဗ်ဒူကာဖူဟာမလစ်ဆိုင်းက VOE ကိုပြောပါရယ်ကပူးမျိုးတော်မှာရှိတဲ့အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရတော့အာဖဂန်စစ်သား13ယောက်ကြာဆုံးပြီး6ယောက်ဒဏ်ရာကြောင်းအတည်ပြုထားတာပါဒေသခံလူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကတော့အာဖဂန်စစ်တွေရဲ့တပ်ဖွဲ့တံပြန်တက်ခတ်မှုကြောင့်တာလီဘန်စစ်သွေးကြွ15ဦးတိစုံးကြောင်းပြောဆိုထားပါတယ်တုံးရကြအပြစ်ခတ်ရဆဲရေးကိုတာလီဘန်တပ်ဝင်တွေဘက်ကတနင်္လာနေ့မှာရဆိုင်ခဲ့ပေမဲ့အစိုးရကတော့ပုံထိုးနေ့မှာအဆုံးသတ်မဲ့တင်းတစ်ပတ်ကြာအဖြစ်ခတ်ရဆဲရေးကိုနောက်ထပ်ဆက်ရက်တက်တန်းတူထားတာပါအာဖဂန်ပြည်ကတွင်တက်ခတ်နေတဲ့အုပ်စုတွေကြားယာယီအဖြစ်ခတ်ရဆဲခဲ့တာ18တာအတွင်းဒီချိန်ဟာပထမဆုံးလည်းဖြစ်ပါတယ်တာလီဘန်ရဲ့ပေါ်စစ်စင်ရေးကိုဆန်းကနဲ့စစ်စင်ကြောင်းရင်းရဲရေးအတွက်ဓာတ်ရိုက်ဆွေးနွေးမှုတွေမှာလမ်းပွင့်လာစေလိမ့်မယ်လို့မျှော်လင့်ကြောင်းလဲသမ္မတအရှွတ်ကန်နီကပြောဆိုထားပါတယ်
အင်ဒိုနီးရှားနိုင်ငံဆူမတ်ဒရာကျွန်းကလူသီများကြော်ကြတဲ့ရေကန်ကြီးထဲမှာဒီသတင်းပါအစောပိုင်းသူတို့ရေချင်းနစ်မြုပ်ခဲ့ပြီးတဲ့နောက်လူပေါင်း180ပျောက်ဆုံးနေဆဲဖြစ်ပါတယ်။စတူယန်ကီလိုမီတာ1145ကျဲတဲ့ထိုပါရေကန်ကြီးထဲမှာသူတို့ရေချင်းနစ်မြုပ်တာကိုတော့ရင်းငုတ်သမားတွေရေအောက်သုံးအဝေးရင်းဒရုန်းရှင်တွေတုံပြီးအနာပိုင်းတို့ရှာပွင့်နေပါတယ်။ခီးတဲ့တွေဓာစင်နဲ့ချီတဲ့စိုက်ကဲတွေအပြည့်အချက်တင်လာတဲ့သူတို့ရေချင်းကပြီးခဲ့တဲ့တနင်္လာနေ့ညနေခင်းမှာနှိမ့်မြုပ်ခဲ့တာပါရေချင်းနှိမ့်မြုပ်ပြီးတဲ့နောက်နိုင်ပိုင်းအချာမှာခီးတဲ့18ဦးကိုကယ်တင်နိုင်ခဲ့ပြီးနောက်ပိုင်းကယ်ဆယ်ရေးလုပ်ငန်းတွေမှာတော့လေပြင်းတိုက်ခတ်ပြီးလှိုင်းထန်တာကြောင့်နှောက်နှေးနေရပါတယ်ရှင
်ဒီနှစ်ကျောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းအခြေခံအခွင့်အရေးတွေရရှိတောင်းဆိုဆန္ဒပြကြပါတယ်ကောက်ဆက်ပစားမြို့မှာရှိတဲ့ကတူပလောင်ဒုက္ခသည်စခန်းမှာနိုင်ငံသားအခွင့်အရေးပါဝင်အချိန်ကလွတ်ခွင့်ရရရှိဖို့ဒုက္ခသည်တွေတောင်းဆိုဆန္ဒပြခဲ့ကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နေ့ထက်ကြုံရတဲ့ပြည်ပကတိကြောင့်အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူအများစုကတော့မြန်မာအနာဝိုင်တွေကနိုင်ငံသားစစ်စစ်ခံမှုတတိကံကပြားတွေထုတ်ပေးနေပေမဲ့အစီအစဉ်အရလုံလောက်မှုမရှိဘူးဆိုပြီးဒုက္ခသည်တွေကလက်မခံဘဲစန့်ကျင်နေကြတာဖြစ်ပါရဲ့ ဒီမှာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုမကြသေးရင်တော့လည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လည်းကမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုပြောဆိုခဲ့တာပါ။ဒုက္ခသည်စကန်တွင်ကဆန္ဒပြသူတွေကတော့ကုလသမဂ္ဂက9သိန်းကျော်လောက်ထိရှိနေတယ်လို့ခန့်မှန်းထားတဲ့ဘင်္ဂါဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်နိုင်ငံတကာကကာကွယ်ဆောက်ရှောက်မှုပေးဖို့လည်းတောင်းဆိုခဲ့ကြပါရဲ့။ကမ္ဘာဒုက္ခသည်များနေ့ဖြစ်ထုတ်ပြန်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေရဲ့ကြေညာချက်ထဲမှာတော့ကမ္ဘာတော်ကဒုက္ခသည်ပြဿနာကိုနိုင်ငံတကာတိုင်းတန်နဲ့ဝန်ဝင်ပူးပေါင်းဖြေရှင်းကြဖို့တိုက်တွန်းထားတာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောယွန်နိစီယာရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံပါဝင်ကမ္ဘာတော်ကပြပကတ်တွေကြောင့်နေရဆွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်ရေတွေ့ရဆန်ရင်ချိုးလောက်ဖြစ်ခဲ့ရကြောင်းဖော်ပြထားပါတယ်။ပြည်ကနေအတွင်းကမ္ဘာတလောနေရဆွန့်ခွာထွက်ပြေးရသူပေါင်းက68တန်းခွဲထိရှိခဲ့ပြီးအများဆုံးဖြစ်ခဲ့တဲ့9နိုင်ငံနဲ့မြန်မာနိုင်ငံဟာလည်းတနနိုင်ငံအဖြစ်နဲ့ပါဝင်နေတဲ့အကြောင်းလဲအစီရင်ခံစာမှာဖော်ပြထားပါတယ်
။ရုရှားမှာချင်းပါနေတဲ့ကမ္ဘာဖလားပွဲစဉ်တွေမှာတော့အုတ်စုဘီပေါ်တူဂီနဲ့မော်ရိုကိုတို့မော်စကိုမြို့တော်ကလူးစနီကီကွင်းမှာအခုကစားနေကြတာမှာတော့ပေါ်တူဂီကတလုံးသွင်းထားပါပြီ။အုတ်စုပွဲအတွက်မော်ရိုကိုအသင်းကအီရန်ကိုရှုံးထားပြီးပေါ်တူဂီအသင်းကစပိန်နဲ့တရီကစားထားတာပါ။အခုပွဲမှာတော့ပေါ်တူဂီဘက်ကအနိုင်ရဖို့တေချာပေါက်လို့လည်းခန့်မှန်းထားကြပါတယ်။ဒီကနေ့ဒုတိယပွဲအဖြစ်ရုရှားမြို့တစ်ခုဖြစ်တဲ့ရော့စတိုနာဒါဦးမြို့မှာရော့စတိုကွင်းမှာအုတ်စုအေကဥရုဂွေးနဲ့ဆော်ဒီအာရေဗျတို့မြန်မာစံတော်ချိန်ည9:00နာရီခွဲမှာကစားချမှာပါ။နောက်ဆုံးပွဲမြန်မာစံတော်ချိန်တကောင်းကျော်7:00ခွဲမှာကစားမယ်။အုတ်စုပြီးအီရန်နဲ့စပိန်ပွဲကိုတော့ကာဇန်မြို့ကကာဇန်ကွင်းမှာကစားမှာပါ။အုတ်စုပွဲအတွင်းစပိန်ကပေါ်တူဂီနဲ့တရီကစားပြီးတက်မှတ်ရထားတဲ့အချိန်အီရန်ကမော်ရိုကိုကိုအနိုင်ကစားထားတာကြောင့်သုံးမှတ်ရထားပါတယ်။ဒါပေမဲ့အခုပွဲမှာတော့စပိန်ကနိုင်မယ်လို့ခန့်မှန်းနေကြပါတယ်ရှင
်။ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ကဘာပေါ်မှာပဋိပက္ခတွေကြောင့်သူတို့ရဲ့နေရရင်ကနေဆွန့်ခွာထွက်ပြေးရသူပေါင်းဟာမကြုံစဘူးများပြားလာပြီးတော့ဒုက္ခသည်68တန်းခွဲတိရှိတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အစည်းအဝေးခါစားမှာဖော်ပြလိုက်ပါတယ်။2016ခုနှစ်ဇွန်လအတွင်းတုန်းက UNHCR ကနိုင်ငံတကာအစိုးရတွေအနေနဲ့ဒုက္ခသည်တွေကိုခွဲဝေလက်ခံကြဖို့ #withrefugees ဆိုတဲ့လှုပ်ရှားမှုနဲ့အတူတောင်းဆိုခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီလိုတောင်းဆိုမှုအပေါ်လုံလောက်တဲ့တုံ့ပြန်မှုတော့အခုချိန်ထိမရရှိခဲ့ပါဘူး။ VOA တင်ဟုတ်ဂျူလီတဘောပြပို့ထားတဲ့သတင်းလောကိုကောင်းအောင်ကပြောပြထားပါတယ
်ဇွန်လ20ရက်နေ့မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့အတွက်ထုတ်ပြန်လိုက်တဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစီရင်ခံစာထဲမှာဒုက္ခသည်အရေအတွက်ဟာစံချိန်တင်များပြားလာတယ်လို့ဖော်ပြထားပါတယ် UNHCR ပြောခွင့်ရ Christopher Bryan က
There's a person forcibly displaced.
ဆက်ကမှာလူတယောက်နှုံးဟာသူတို့နေရခြင်းကနေစွန့်ခွာထွက်ပြေးနေရပါတယ်။အသက်ရှင်တန်ခြင်းနဲ့ဆိုရင်သူတို့မှာထွက်ပြေးရုံကလွဲလို့တခြားတွေးစရာနည်းလမ်းမရှိတာကြောင့်ပါ။အစ်ပွဲတွေ၊ပြိပခါတွေ၊ပြိနေမြင့်မတ်မှုတွေကြောင့်အခုလိုထွက်ပြေးနေကြရတာလို့လဲဘွာယန်ကပြောပါတယ်
။ We've seen new conflicts arise.
ကမ္ဘာတစ်နှောင်းအရင်ကဘာပြဿနာမှမရှိတဲ့နိုင်ငံတွေ၊ဒေသတွေမှာပြိပခါတွေတိုးဖြစ်ပွားလာတာကိုတွေ့ရပြီးတော့ဒီလိုအခြေအနေတွေကြောင့်လူတော်တော်များများဟာပိုးရင်စွန့်ခွာထွက်ပြေးနေရပါတယ်။အားလုံးဟာကျွန်တော်တို့ခမားတို့လိုလူသားတွေဖြစ်ပြီးကံမကောင်းအကြောင်းမလှတဲ့အခြေအနေကြုံဆုံကြလို့အခုလိုထွက်ပြေးကြရတာပါ။
အဓိကမှဒုက္ခသည်အဖြစ်ကြည်ကျင်းနေတဲ့ခံယူဖို့ရွေးချယ်ခြင်းမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တုံ့ပြန်ရမှာတော့လူသားဆန်ဆန်ကြည့်ရင်ဖြေရှင်းရမယ်ဆိုတဲ့အယူအဆကိုစွဲကင်ဖို့ဟာမလွယ်ကူလာပါဘူး။အစိုးရဟာဒုက္ခသည်ပြဿနာကိုဖြေရှင်းကင်တွေ့ရမှာလူသားချင်းဖြစ်တယ်ဆိုတဲ့ယက်တီချက်ထဲနိုင်ငံအလုံးစုံရေးရာကိစ္စရပ်တွေကိုထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်ကြတယ်လို့ဆိုပါတယ်။ဒုက္ခသည်ဆိုင်ရာအမေရိကန်ကော်မတီဦးဆောင်ညွှန်ကြားရေးမှူးအက်စကင်ဒာနီဂက်ရှ်က
they don't see them
သူတို့ဟာလူသားတွေဖြစ်တယ်ဆိုတာကိုထက်မတွက်ပဲနိုင်ငံအတွက်ဝန်တုံးဖို့ဖြစ်တယ်ဆိုတာကိုပဲမြင်ကြတာပါတကယ်တော့အစိုးရတွေဟာဒုက္ခသည်ပြဿနာအပေါ်စိုးရိမ်ထိလန့်ပြီးဒုက္ခသည်တွေကိုလက်မခံကြပါဘူ
းဒုက္ခသည်ပြဿနာဟာလွန်ခဲ့တဲ့260လောက်ကတည်းကစတင်လာတာဖြစ်ပြီးနိုင်ငံတကာအနေနဲ့ဒီပြဿနာကိုဖြေရှင်းဖို့လက်ရှောင်လာကြတာဟာအချိန်ကြီးပိုဆိုးရွားစေတဲ့အကြောင်းဘွိုင်းယန်ကထောက်ပြပါတယ
် This really is a global problem it's a human problem
ဒါကမ္ဘာပြဿနာလူသားတွေရဲ့ပြဿနာပါကမ္ဘာနိုင်ငံတွေအနေနဲ့ဒီပြဿနာပေါင်းစုံအတွက်အတူပူးပေါင်းဆောင်ရွက်လို့ရမယ်အပြေပေါင်းစုံပူးပေါင်းရှာဖွေဖို့ကျွန်တော်တို့တိုက်တွန်းပါတယ်
The response that Spain showed.
အေးအေးမှာတင်ပြသွားတာပါခုတော့ကချင်စစ်ဆောင်တွေရဲ့သတင်းပဲဆက်ပါမယ်ဒီကနေ့ဂျွန်လ20ရက်နေ့မှာကြောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အခိတ်ထိမ့်မှအဖြစ်အခမ်းအနားပွဲတွေကိုကျင်းပနေတဲ့တချိန်ထဲမှာပဲစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေရယာနေထိုင်ဖို့အတွက်တံဖိုးနဲ့အင်အားတွေကိုအစိုးရကနေပြောင်းရွှေ့နေတဲ့ခွင့်ပေးခဲ့ပါတယ်ငြိမ်းချမ်းရေးနဲ့အလံဝင်နေတဲ့ကချင်ပြည်နယ်မှာစစ်ပြေးဒုက္ခသည်တွေအတွက်တံဖိုးနဲ့အင်အားဆောက်လုပ်ပေးဖို့အစီအစဉ်ဟာကောင်းမွန်နေဆိုပြီးလွှတ်တော်ကိုယ်စားလှယ်တွေကယူဆနေသလိုဒုက္ခသည်တွေအတွက်နေရပြန်နိုင် င်းနဲ့ပြန်လည်ထူထောင်ရေးဟာအဓိကလိုအပ်နေတယ်လို့လည်းကချင်နိုင်ငံရေးပါတီကောင်ဆောင်တွေကရှုံးမြင်ပါတယ်။ PO အထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကစစ်ဘေးဒုက္ခသည်အိမ်တောင်စုတွေအတွက်တံပိုးနဲ့အိမ်ယာ95လုံးကိုပြောင်းရွှေ့ခန္ဓာဖွင့်လွှတ်ခဲ့တဲ့အကြောင်းဝိုင်းမော်မြို့နယ်မဲဆန္ဒနယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးနော်လီကပြောပါတယ်
။ဆောင်စခန်းမှာရှိတဲ့လူတွေကပေါ့နော်ကျွန်တော်အိမ်ချစ်တရားကိုတံဖူးနေအိမ်ကကိုရှိကြောင်းပေးတဲ့အခမ်းအနားပေါ့ကျွန်တော်တို့ကအချင်းဒီနယ်မှာငင်းချမ်းရေးကဖယ်ချင်ရမယ်ဆိုတာမသိဘူးပြည်သူတွေရတဲ့ NGO တွေရဲ့အကူအညီထောက်ပံ့မှုနဲ့လည်းဆိုတော့အဆင်မပြေဘူးတို့နေအိမ်ကိုဖယ်ချင်ပြန်ရမယ်ဆိုတာလည်းမသိတဲ့အခါကျတော့အခုလိုမျိုးပဲပေါ့နော်အစိုးရကနေ IDP တွေအတွက်တည်တဲ့နေရာလေးတွေကိုစီမံခန့်ခွဲပြီးတော့တန်ဖိုးနေအိမ်ရာလေးဆောက်ပေးပြီးတော့မှအခုဒီနေ့ပုံစံမျိုးလောက်တာတော့အကောင်းဆုံးဖြစ်ပါတယ်လို့မျှော်လင့်တာပေါ့
ကျောင်းရှိနေဆိုင်ခွေအတွက်ဝိုင်းဝမြို့နယ်ကဒုက္ခသည်စခန်းတွေဖြစ်တဲ့ဒါကရအတရတော်ဖုံးတော်ကြီးကျောင်းနဲ့ခတ်ချူကယ်ဆယ်ရေးစခန်းမိုင်းနာနှစ်ချင်းစတဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်တဲ့ဒုက္ခသည်မိသားစုတွေကလည်းမဲနှက်စနစ်နဲ့ရွေးချယ်ခဲ့တာပါဒုက္ခသည်စခန်းတွေထဲမှာအင်ချီ95အင်ချီဟာမိုင်းနာကြီးရွာနီးမှန်ပြကြီးရွာမှာဆက်လုထားတဲ့တံပိုးနဲ့အင်ယာကိုကျောင်းရှိနေဆိုင်ကြပြီလို့ဝိုင်းဝမြို့နယ် IDP စခန်းအသွင်းရေးမှူးဦးတန်ဆဲကပြောပါတယ
်အရာဟုတ်တယ်အဲ့ဒါကိုရှင်ကနေခိုင်းတာပေါ့ဟာငါအင်ကတေခန်မူကျူအဲ့လိုလုပ်စားတယ်တင်ချေများတယ်ဆိုတော့အဲ့လိုမဲနိုင်ခိုင်းနေ
တံဖိုးနဲ့အိမ်ယာမှာနေဆိုင်သူတွေအနေနဲ့နေခွေတာရှိပြီးအိမ်နဲ့ညီခွေကိုရောင်းချခွေမရှိဘူးလို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်ဝိုင်းမုံမြို့နယ်တွင်းမှာစစ်ပေးဆောင်စခန်းများပြားရှိနေပြီးတောင်းနဲ့ချီတဲ့စစ်ဆောင်တွေဟာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့အကြားတိုက်ပွဲတွေကြောင့်တင်းဆောင်လာရတယ်လို့ IDP စခန်းသွင်းရေးမှူးဦးတန်ဆဲကပြောပါတယ
်ခမန်းချေက5,000တော့အိမ်ချေပေါ့စခန်းကများတယ်20 30လောက်ရှိတယ်လူဦးရေက3,000လောက်ရှိမှာသူတို့နေတဲ့နေရာမှာဟိုကမလုံခြုံတော့လေဆရာ
မိုင်းနာဒုက္ခသည်စခန်းနေရွာသားသူကတော့လက်ရှိနေရာချထားပြတဲ့နေရာဟာလုတ်ကန်စားသားဖို့အခက်အခဲရှိနေတယ်လို့လည်းဆိုပါတယ
်အခုအမှားသူတို့ပြတာ60 40ဆိုတာသူအခြေဘူးမို့တော့ဘာမှမထူးလေတော့အမှားလုတ်ကန်စားသားဖို့နေရာအခက်အခဲဖြစ်နေတော့
စစ်ဆောင်တွေအတွက်တံဖိုးနဲ့အင်ယာဆောက်လုပ်ပေးဖို့အတွက်ကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသားရေးဝန်ကြီးဌာနနဲ့ကချင်ပြည်နယ်ဆိုရလူကနေစီစဉ်ဆောက်လုပ်ပေးခဲ့တာပါလက်ရှိကချင်စစ်ပြည်ဒုက္ခသည်တွေအနေနဲ့နေရာပြန်နိုင်ရေးနဲ့ပြန်လည်ထူထောင်ရေးကိုယ်တော်လိုလားတယ်လို့ကချင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကချင်မျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လာကပြောပါတယ
်သူတို့ကိုခေတ္တနေထိုင်ဖို့ရန်အဆောက်အဦနဲ့တက်တက်ရကျမကြီးလူမျိုးရေးအများကြီးအဆင်ပြေအောင်ဆိုတော့မှခဏနေဖို့ပြီးထားတာဖြစ်တယ်ဒီအများစုကတော့နေရာပြင်လေရင်းနဲ့ပြင်လေထူထောင်ရေးဥပဲလုပ်နေတယ်ဒီလိုခေတ္တခဏနေတာတော့သူတို့သိကြမှာမလိုတော့ဆိုတော့သူတို့သိတယ်
ဒါပေမဲ့စည်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပြီးငင်းချမ်းရေးနဲ့လှမ်းဝေးနေသေးတဲ့ကချင်ပြည်နယ်ဒေသတွေမှာစစ်ပြေးဒုက္ခသည်တွေအတွက်တံဖိုးနဲ့အင်ယာဆက်လုပ်ပေးဖို့အစီအစဉ်ဟာကောင်းမွန်တယ်လို့လည်းဒေသခံလှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်ကချင်ပြည်နယ်ဒေသတွင်2013ခုနှစ်ကစလို့တပ်မတော်နဲ့ KIU တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်ဒေသခံ3000နီးပါးဟာပြည်တွင်းနဲ့သရုပ်နယ်ဇက်တွေမှာထွက်ပြေးသိမ်းချောင်နေကြရပါတယ်ခင်ဗျာ
နိုင်ကွန်အိမ်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ပါမယ်ရုရှားနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲဟာဒေါ်လာ15ဘီလီယံအကုန်ကျခံစီစဉ်ကျင်းပတာဖြစ်တယ်လို့ရုရှားအစိုးရကပြောဆိုထားတဲ့အတိုင်းကုန်ကျမှုအများဆုံးပွဲဖြစ်ပါတယ်။ဒီအတွက်ရုရှားမှာအားကစားရုံတည်ကြီးတွေနဲ့မီယထာလမ်းတစ်တွေအတော်များများတိုးလာခဲ့ပြီးလေဆိပ်တွေကိုလည်းအဆင်မြင့်မွန်းမံပြင်ဆင်နိုင်ခဲ့တဲ့အပြင်ကမ္ဘာအလယ်မှာရုရှားရဲ့ပုံရိပ်ကောင်းလာစေဖို့အခွင့်အရေးတရားရရှိတာလည်းဖြစ်ပါတယ်။ရုရှားအစိုးရဟာသူ့ရဲ့စီးပွားရေးသတင်းဆိုးတချို့ကိုဖုံးကွယ်ဖို့အတွက်ကမ္ဘာဖလားပွဲကိုအသုံးချခဲ့ပုံရတဲ့အကြောင်းမော်စကိုမြို့တော်ကနေ Henry Richwell သတင်းပေးပို့ထားတာကိုမာကင်ဖြူတွေကတင်ပြပေးပါမယ်။ဒီနေ့ကမ္ဘာဖလားပွဲအတွက်ရှိပီးသားအားကစားရုံတချို့ကိုပြန်လည်ပြင်ဆင်တာနဲ့အသစ်ထက်တိဆောက်တာတွေအတွက်ရုရှားဟာဒေါ်လာ3ဘီလီယံသုံးစွဲခဲ့ပါတယ်။အခြေခံအဆောက်အုံတိဆောက်မှုတွေအတွက်ကိုတော့ဒေါ်လာ10ဘီလီယံသုံးခဲ့တာပါ။ဒီလိုငွေကြေးကုန်ကြခံသုံးစွဲဖို့ကြံပါရဲ့လား။ရုရှားဆူရလိလာတုံးသက်ရေးစင်တာကပမောက်ခဂရီဂိုရီယက်ကအခုလိုတုံးသက်ပါတယ
် The discussion of the efficiency of the championship in Russia like in Brazil
ရုရှားမှာဘောလုံးပွဲတွေကံမို့ကုန်ကျစရိတ်တကယ်တမ်းထိရောက်ရလာဆွေးနွေးကြတာကဘရာဇီးမှာမင်္ဂလာဆောင်ဝိဆုံအတွက်သုံးရတယ်လို့မျိုးပါပဲတစ်ဖက်မှာကဒါကလူရောလူကတည်းလူတိုင်းပြောလို့လူတဲ့စီးပွားရေးရထိရောက်မှုကိုတိုင်းတဲ့အခါမှာအမေရိကန်ပြည်ထောင်စုရဲ့၃လတကြိမ်စီရင်ခံစာနဲ့တော့တိုင်းလို့မရတာသိကြပါတယ်ဒါရည်ရှိကြည့်ရမယ့်ကိစ္စပါ။ဟော်ကီတခုရဲ့ကစားတဲ့တိုင်းပြည်မဟုတ်တော့ပဲဘောလုံးပွဲတွေကစားလာမယ့်တိုင်းပြည်ဖြစ်ဖို့လဲကျွန်တော်တို့မျှော်လင့်ပါတယ်
။2014ခုနှစ်ကဘရာဇီးနိုင်ငံမှာနောက်ဆုံးကမ္ဘာဖလားဘောလုံးပွဲကျင်းပခဲ့ခြင်းတို့ကဒေါ်လာ17ဘီလီယံကုန်ကျခဲ့ပြီး
အခုလေးနှစ်ကြာလာပြီးတဲ့အခါအဲ့ဒီမှာပါအပြောင်းလဲမှတည်ရတာမတွေ့ရပါဘူ
း။ရုရှားနဲ့ဘရာဇီးကိုနှိုင်းရှင်ရရင်တော့ဒီမှာကအခြေခံအဆောက်အုံတွေကျွန်တော်တို့ထက်အများကြီးပိုကောင်းပါတယ
်။ဘရာဇီးအသင်းပြိုင်တဲ့အူပြောတာပါ။အခုကမ္ဘာဖလားပွဲကျင်းပချိန်မော်စကိုမြို့တော်ကိုလာလေကြတဲ့ခီးသွွားဥယျာဉ်လောက်များတဲ့အရေးအတွက်မျိုးအရင်တုန်းကတခါမှမရှိခဲ့ဘူးသလိုဒီခီးသွွားတွေကရုရှားရူဘီငွေဘီလီယံနဲ့ချီသုံးကြမှာဖြစ်ပါတယ်။တရင်းလေးပတ်ပြီးလို့ဒီခီးသွွားတွေပြန်သွားကြပြီးတဲ့နောက်မှာလည်းဒီကမ္ဘာဖလားပွဲကျင်းပတဲ့အတွက်ရေရှည်အကျိုးကျေးဇူးတွေရလာဖို့မျှော်လင့်ထားတာပါ။ယူကရိန်းနိုင်ငံကိုကျူးကျော်ခဲ့တဲ့အတွက်သူ့ဘော်တန်ခတ်ပိတ်ဆို့မှုတွေရှိနေတဲ့တိုင်အောင်ရုရှားကတော့အခုကမ္ဘာဖလားပွဲမှာဒေါ်လာ15ဘီလီယံအကုန်ကျခံရင်းနှီးမြှုပ်နှံပြီးတော့ကမ္ဘာလည်းမှာရုရှားရဲ့ပုံရိပ်တက်လာအောင်လုပ်ဖို့ရည်ရထားတာဖြစ်ပါတယ်
။ဆော်ဘရီမင်းမောင်ညဘူဒူတီမီချိုဖျို
းဘူဒင်ကသူ့မှာရှိသမျှအင်အားနဲ့ဒီကိစ္စကိုအရေးမကြီးတဲ့ပုံဟန်ဆောင်နေပါတယ်။ပိတ်ဆို့တန်ခတ်တာတွေရှိပေမဲ့ဒီလောက်ကြီးကျယ်တဲ့ကမ္ဘာဖလားကိုကျင်းပနိုင်ခဲ့တယ်။စီးရီးယားစစ်ကိုဆက်ပြီးတော့ဆင်နွှဲနိုင်တယ်။ကမ္ဘာကကျွန်တော်တို့ကိုလာပြီးတော့စာတင်တယ်လို့လက်ချလာမပေးနဲ့ဆိုတာမျိုးပြလိုက်တာပါ။လူတိုင်းကလည်းပျော်နေကြပါတယ်။နောက်ဆုံးအချိန်မှာတော့ဒီလိုမျိုးပျော်နိုင်ဖို့သူရဲ့ကိုပိုင်ငွေတွေတုံးခဲ့ရတာပါလားဆိုတာသိလာကြတယ်။အခုဒါကိုစပြီးတော့ခန်းစားနေရပါပြီ
။အရင်ဆုံးခန်းစားရသူတွေကတော့အသက်အလယ်အလယ်အရွယ်ပိုင်းတွေပါ။ပြီးခဲ့တဲ့သတင်းပတ်ကမ္ဘာဖလားဖွင့်ပွဲနေ့မှာပဲအစိုးရကပင်စင်လဆာခန်းစားခွင့်အသက်အရွယ်ကိုအမျိုးသားတွေအတွက်အသက်60သတ်မှတ်ထားရကနေ65နှစ်ပြောင်းလဲသတ်မှတ်လိုက်ပြီးတော့အမျိုးသမီးတွေဆိုရင်အသက်55နှစ်ကနေ63နှစ်အထိကိုတိတိကျကျကျွမ်းမြင့်လိုက်တာဖြစ်ပါတယ်။ဒီအတွက်ရုရှားအများစုခံရခံနေကြတယ်လို့အသက်63နှစ်အရွယ်အဲဗာကပြောပါတယ်
။ Ну, может быть, просто подумали, что
တကယ်မျိုးလည်းမထားတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ဘလုံးပွဲတွေရှိနေတော့ဒီလောက်မြန်မြန်ကြီးဖြစ်လာလိမ့်မယ်လို့မတွေးခဲကြတာပါပဲ
။ကမ္ဘာဖလားဘလုံးပွဲဟာရုရှားလူငယ်တွေအတွက်တော့တစ်လွင်တောက်ကနေတဲ့အဆောက်အုံတကြီးပြီးမမေ့နိုင်တဲ့အမှတ်တရတွေနဲ့လက်ဆောင်တစ်ခုရလိုက်တယ်လို့ပါပဲလို့ရုရှားတွေကပြောကြပါတယ်။ကမ္ဘာဖလားပွဲတွေကတော့တစ်လအတွင်းပြီးသွားတော့မှာပါ။ဒီကနေ့နောက်ဆက်တွဲကောင်းမွေစိုးမွေတွေဘလို့ဖြစ်လာမလဲဆိုတာကိုတော့လာမယ့်နှစ်တွေအတွင်းစောင့်ကြည့်ရမှာဖြစ်ပါတယ်ရှင်
။မခင်ပြူရဲပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါအောင်။
မကင်အလုပ်တော်ကိုယ်စားလှယ်ရစွန်းကြမယ်လူမှုကြီးကြပ်ရေးဆိုင်ဥပဒေချနှစ်ရက်ကိုထောက်ခံကြောင်းတမတော်နယ်ထွန်းကရီပက်ဘလစ်ကန်လွတ်တော်မတ်တင်နမနေ့ကတွေးဆညီမှာပြောလိုက်ပါတယ်မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာအမေရိကန်ကိုတရားမဝင်ရောက်လာကြတဲ့လူကြီးတွေနဲ့ကလေးတွေကိုတိကျခွဲပြီးထိန်းသိမ်းနေတဲ့တမတော်ထွန်းရဲ့မူဝါဒပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေကြမှာပဲတမတော်နဲ့ရီပက်ဘလစ်ကန်ကိုယ်စားလှယ်တွေးဆကြကြတာပါကွန်မကလူခွင့်ကောင်စီရဲ့သူ့နာမည်နဲ့မထိုက်တန်တော့ဘူးဆိုပြီးလူခွင့်ကောင်စီကလည်းတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်တော်စုကညင်ညာလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလူခွင့်ကောင်စီကလူခွင့်ချုပ်ပေါက်တဲ့သူတွေကိုအကာအကွယ်ပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဓာတ်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်နေတယ်ကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနေ့မနေ့အယုံတက်ချင်တိုင်ကတာလီဘန်သဘုံတွေရဲ့စီးနင်းတက်ခတ်မှုတွေကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စင်တွေရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလုံးယာယီဖြစ်ခတ်ရစဲထားခဲ့ပြီးတဲ့နောက်သဘုံတွေတက်ခတ်ခဲ့တဲ့အထက်မှာအသေးပြောက်အများဆုံးလည်းဖြစ်ပါတယ်။ဘက်ဒစ်စီနယ်တွေကအာဖဂန်စစ်တပ်ကင်းစခန်းတွေကိုတာလီဘန်တွေစီးနင်းတက်ခတ်ခဲ့ရာကအပြင်းထန်တပ်ပွဲတွေဖြစ်ပွားပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေအများပြားရှိခဲ့ကြောင်းလည်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ရောက်ကိုရေကောင်းဆောင်ခင်ကျုံကစီးပွားရေးနဲ့တန်တမာရေးရာဒီကမာမေးဖြစ်တဲ့တရုတ်နိုင်ငံကိုနှစ်ရက်ကြာသွားရောက်ပြီးတဲ့နောက်ဒီနေ့ပြည်ဝင်မျိုးတော်ကိုပြန်လည်ထွက်ခွာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲစင်ကာပူနိုင်ငံမှာအမေရိကန်သမ္မတတော်နဲ့ထွက်တဲ့တမန်ဝင်တီးတွဲဆောင်မှုပေါ်တရုတ်သမ္မတရှီချင်းဖင်ကအားပေးခဲ့တဲ့အတွက်ရောက်ကိုရေကောင်းဆောင်ကကျေးဇူးတင်စကားပြောကြားခဲ့တဲ့အကြောင်းလဲကိုမြောက်ကိုရေနိုင်ငံမှာကိုရီးယားပို့သတင်းအေဂျင်စီကပြောဆိုခဲ့တာပါ
။တရင်အချင်းချက်ကိုကောင်းလင်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ25 kHz 5953ည၊လိုင်းဒိုမီတာ32 kHz 11800ည၊လိုင်းဒိုမီတာ53 kHz 6335နဲ့လိုင်းလမ်းမီတာ190 kHz 5905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မနင်္ဂလာပ
This program has come to you from the Voice of America, Washington. From Washington.